စင်မြူရှင်တင့်မြင့်ဆောင်2021လို့အမည်ပေးထားတဲ့မြန်မာစစ်တပ်ရဲ့စစ်နည်းပြဟာအဆင့်ဝေဟင်ရေပြင်ရေအောက်စစ်စင်ရေးစစ်ရေးလေ့ကျင့်မှုတက်ကို AB4 ရဲ့တနင်္ဂနွေနေ့မှာစတင်လိုက်ပြီး AB 17ရက်နေ့အထိပြုလုပ်သွားမယ်လို့ကြေမုံသတင်းစာမှာဖော်ပြပါတယ်။ဒီစစ်ရေးလေ့ကျင့်မှုထဲမှာရင်းငုတ်တင်မောလက်နက်ကြီးနဲ့ပစ်ခတ်မှုတပ်ဖွဲ့နှစ်ဖွဲ့ခွဲပြီးပစ်ခတ်လေ့ကျင့်မှုတွေပါဝင်မှာဖြစ်တယ်လို့မြေပုံနဲ့တကွကြေမုံသတင်းမှာဖော်ပြပါတယ်။စစ်ရေးလေ့ကျင့်မဲ့နေရာဟာအရာဝတီတိုင်းကန်ယူတန်းအနောက်ဖက်ပင်လယ်ပြင်ထဲမှာဖြစ်ပါတယ်။ဒါအပြင်တည်ရတဲ့ကဥဆောင်ပြီးအမေရိကန်၊ဂျပန်၊ဩစတြေးလျ၊အိန္ဒိယလေးနိုင်ငံလူညုံရင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad ကဘင်္ဂလားဒေ့ရှ်ပင်လယ်အော်အဝမှာ AB 5ရက်ကနေ9ရက်နေ့အထိပြုလုပ်မဲ့စီးရီးလေ့ကျင့်မဲ့ကာလနဲ့လည်းတိုက်ဆိုင်နေတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြသူတွေကိုအချမ်းသက်ဖြိုခွဲပစ်ခတ်မှုအတွင်းနေ့စဉ်နဲ့အမျှရသားပြည်သူတွေတေဆုံးနေရတဲ့အတွက်R2P နီလန်းနဲ့ဆက်အနာသိမ်းမှုအဆုံးသတ်သွားအောင်ဝင်ရောက်ဖြေရှင်းပေးဖို့မြန်မာပြည်သူတွေလိုလားနေချိန်မှာဘင်္ဂလားဒေ့ရှ်ပင်လယ်အော်ဝရောက်လာမဲ့ Quad အဖွဲ့တပ်တွေမြန်မာနိုင်ငံတည်းတည်ဝင်လာမဲ့ဆိုတဲ့ကောလာဟလတွေလူမှုကွန်ရက်ပေါ်ထွက်ပေါ်ခဲ့မှုပါတယ်။ဒါကြောင့်မြန်မာစစ်တပ်ကလည်းရေပေါ်ရေအောက်ဝေဟင်စစ်ရေးလေ့ကျင့်မှုတွေလှုပ်လာပုံရတယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းထွက်ပေါ်နေတာပါခင်ဗျာ။